Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်2019ခုနှစ်မေလ5ရက်တောက်ချန်နေ့ညနေခင်း VOA စီစဉ်တွေကိုဘရင်ကန်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတော့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြောင်စုမှာလက်ရှိချမ်းမာရေးဆောက်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေကိုအလွတ်တော်မှာတည်ပြုနိုင်ခဲ့တဲ့အတွက်သမ္မတ Trump အောင်ပွဲခံခဲ့ပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရမှာတတန်နဲ့ထွက်ချဖို့အာဆီယံသင်းဝင်နိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန်အစည်းအဝေးအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေသူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းပြီးမှသောတာရှင်နေနာဆင်ကြားမှာကမိတ်ခင်ပြောင်စုရဲ့ Fulbright ပညာတော်သင်အစည်းအဝေးဟာနှစ်နိုင်ငံကြားလူမှုဆက်ဆံရေးကိုအားပေးတဲ့အစည်းအဝေးတစ်ခုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူဖြစ်စေတယ်ဆိုတဲ့အကြောင်းကို
Well, the great thing about Fulbright is that we're now celebrating our 70th anniversary of Fulbright, which happens also to be on
the same day. VOA's Dean Dwayne Song Minyan ကမှမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်အများပြည်သူသုံးနေရာတွေမှာမိုင်းရှင်းလင်းရေးတွေစတင်ဖို့ Tomorrow နဲ့ KNU တို့အကြားနှိမ့်နိုင်နေတဲ့တဲ့င်းပြီး NLD ပါတီအပေါ်ကြားချက်ရွေးကောက်ပွဲကန့်ကွက်လာတင်းတင်းသွားမယ်လို့ပြည်ခိုင်ပြုပါတီကပြောတဲ့အကြောင်းဆက်ရပြီးကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုကွာလေဦးနဲ့နန်းလောင်တို့ကကြီးညာပေးတော့မှာပါရှင
်အမေရိကန်ပြည်အစိုးမှလက်ရှိကျန်းမာရေးဆက်ရှောက်မှုဥပဒေကိုအစားထိုးမဲ့ Republican Party ရဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာမနေ့တုန်းကပုတ်ကာတီကအနိုင်တည်ပြုနိုင်ခဲ့ပြီးနောက်မှာပဲ Obama ကလည်းလူသိများတဲ့ဥပဒေဟောင်းဟာညီကောင်းချုပ်သွားပြီလို့သမ္မတ Donald Trump ကကြီးညာလိုက်ပါတယ်သမ္မတဟောင်း Barack Obama လက်ထက်ကဖုန်းနှုတ်ချူစားတဲ့ကျမ်းမာရေးဆက်ရှောက်မှုဥပဒေကိုဖျက်ဖြစ်ပြီးအစားထိုးသွားတဲ့ဥပဒေချမ်းကိုထောက်ခံမဲ့ပေးခဲ့ကြတဲ့ Republican အမတ်တွေကိုခြံရံပြီးသမ္မတ Trump ကအင်ဂျီရိုမှာအောင်ပွဲခံခဲ့တာပါ Republican ကိုယ်စားလှယ်ပါတီအတွက်မဟုတ်ပဲတိုင်းပြည်အကျိုးအတွက်မဲပေးအတည်ပြုခဲ့တာဖြစ်ကြောင်းနဲ့စည်းရကြပြင်ဆင်ရေးဆွဲထားတဲ့ဥပဒေချမ်းဖြစ်တဲ့အကြောင်းလဲသမ္မတ Trump ကပြောဆိုသွားပါတယ်သမ္မတ How Obama လက်ထက်ကကျမ်းမာရေးဆက်ရှောက်မှုဥပဒေကညံပြင်းလွန်ပြီးဥပဒေအစ်စ်ကိုထက်လွတ်တော်ကလည်းအတည်ပြုလိုက်မယ်လို့ယုံကြည်ကြောင်းသမ္မတ Trump ကပြောဆိုခဲ့ပါတယ်အမေရိကန်ကျမ်းမာရေးဆောက်ရှောက်မှုဥပဒေအစ်စ်ကိုတော့အောက်လွှတ်တော်မှာထောက်ခံမဲ့219မဲကန့်ကွက်မဲ213မဲနဲ့ကပ်ပြီးအတည်ပြုနိုင်ခဲ့တာပါဒီမိုကရက်အမတ်တွေအားလုံးနဲ့အတူ Republican ကိုယ်စားလှယ်20ကတော့ကန့်ကွက်မဲတွေပေးခဲ့ကြပါတယ် Congress တို့တော်မှာကြားနာမှုတွေမလုပ်ခဲ့သလိုနှစ်ပါတီစုံကပါဝင်တဲ့လွှတ်တော်ဗန်နာရေးစီမံခန့်ခွဲမှုယုံကလည်းကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးစမ်းစစ်သုံးသပ်မှုတွေမရှိဘဲဥပဒေချမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုလိုက်တာပါလက်ရှိဥပဒေနဲ့ဥပဒေသေးချာအဓိကကွာခြားချက်ကတော့ကျမ်းမာရေးပြဿနာအခန့်ရှိတဲ့သူတွေအတွက်ခံစားဝင်ရရှိဖြစ်ပါတယ်။ဒါမှမဟုတ်ဥပမာလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေမှာတော့ကျမ်းမာရေးပြဿနာရှိထားသူတွေကျမ်းမာရေးဆက်ရှောက်မှုအာမခံဝယ်ယူတဲ့အခါကုမ္ပဏီတွေကဈေးပုံမြူနေအောင်ကန့်သတ်ထားပါ။ဒါမှမဟုတ်ဥပဒေအစ်စ်မှာတော့ဒီလိုသတ်မှတ်ချက်မျိုးတွေကိုသက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်ဖို့ပြဋ္ဌာန်းထားပါတယ်။လက်ရှိဥပဒေမှာလူတိုင်းကျမ်းမာရေးအာမခံထားရှိဖို့နဲ့ပြက်ကွက်ခဲ့ရင်တန်တက်ဖို့ပြဋ္ဌာန်းထားတာကိုလည်းဥပဒေအစ်စ်မှာပယ်ဖျက်ထားပါတယ်။
ဒုတိယကမ္ဘာစစ်အတွင်းကကိုရီးယားပင်လယ်တိုက်ပွဲမှာအမေရိကန်နဲ့ဩစတြေးလျတို့ပူးပေါင်းပြီးဂျပန်တို့ကိုတိုက်ခတ်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အထိမ်းအမှအဖြစ်ကျင်းပတဲ့နယူးယောက်မြို့က US Intrepid လေယာဉ်တင်တင်မောကြီးပေါ်ကညစာစာပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘိုရိုကြာရာပြင်းညကတက်ရောက်မိန့်ခွန်းပြောပါရယ်ဒုတိယကမ္ဘာစစ်အတွင်း Pacific သမုဒ္ဒရာရေကြောင်းတိုက်ပွဲမှာဂျပန်တို့ကိုဟန်တားနိုင်ခဲ့တဲ့အမေရိကန်နဲ့ဩစတြေးလျတို့ကြားတမ်နီလိုခိုင်မာတဲ့ခင်မင်ရင်းနှီးမှုတွေထွက်ပေါ်လာခဲ့တယ်လို့ထရမ့်ကပြောပါရယ်
Prime Minister and I have just finished a productive discussion about the interests of our two countries. Together we discussed
နိုင်ငံသားအကျိုးစီးပွားအတွက်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေကိုဝန်ကြီးချုပ်နဲ့ကျွန်တော်တို့လုပ်ပြီးပါပြီ။နိုင်ငံလုံးကြုံရင်းနဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံကုန်သွယ်ရေးတိုးမြင့်အောင်ပူးပေါင်းဆောင်ရွက်ဖို့စတဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုအတူဆွေးနွေးခဲ့ပါတယ်။ထို့အပြင်တိတ်ကိုအရေးကြီးတဲ့ American နဲ့ Australia တို့ကြားလင်းနေတဲ့ခင်မင်ရင်းနှီးမှုနိုင်ငံလုံးကြုံရေးနိုင်ငံမဟာမိတ်အဖြစ်ဆက်လက်ရည်ရွယ်ကိုလည်းပြန်ပြီးတော့အတည်ပြုခဲ့ပါတယ်လို့သမ္မတ Trump ကပြောသွားတာပါ။ American နဲ့ Australia တို့ကြားဆက်နွယ်မှုဟာ Korea ပင်လယ်တိုက်ပွဲမှာကြာဆုံးသွားခဲ့ကြတဲ့ကျွန်တော်တို့ရဲ့အဖေရိအဖိုးတွေရဲ့သွေးနဲ့တစိုက်ခန့်နိုင်ထားတာဖြစ်တယ်လို့ Trump ကပြောပါတယ် Trump ကရောချန်ဘူကပါနိုင်ငံကြားရေရှည်ခင်မင်ရင်းနှီးမှုဆက်လက်သားရှိသွားဖို့အခိုင်အမာကတိပြုပြောဆိုသွားကြပါတယ
်စီးရဲနိုင်ငံမှာဘရစ်ခတ်တီရှော့ချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေတွေမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့လေယာဉ်တွေပြန်တန်းဝင်ရှိမှာမဟုတ်တဲ့အကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါတယ်အန်ဒီယိုကင်းရှင်းကြောင့်တတ်မှတ်ထားတဲ့ဇုံနယ်မြေတွေကလေကြောင်းစစ်ဆင်ရေးတွေအထူးသဖြင့် နိုင်ငံကတပ်ဖွဲ့တွေကလေရင်တွေကျွတ်တင်အချောင်းချာချာမချာချာပြန်တန်းွယ်ရှိမှမဟုတ်တဲ့ကြောင်းကဇက်စတန်နိုင်ငံမှာကျင်းပတဲ့စီးရွေးညီညွတ်ဆွေးနွေးပွဲကိုတက်ရောက်ခဲ့သူရုရှားကိုယ်စားအလက်ဆန်ဒါလဗရန်ရော့ဖ်ကဒီကနေ့မှတ်ချက်ပြီးပြောကြားခဲ့တာကိုရုရှားမီဒီယာတွေမှာကူကာဖော်ပြခဲ့ကြတာပါ။6နှစ်ကြာစီးရွေးပြည်တွင်းစစ်အဆုံးသတ်ရေးကြိုးပမ်းမှုရဲ့ဒဇယ်ပိုင်းဖြစ်ပြစ်ခတ်တွေရှာချမဲ့နယ်မြေတွေတတ်မှတ်သွားဖို့ရုရှား၊တူရကီနဲ့အီရန်နိုင်ငံတို့မနေ့တုန်းကပဲသဘောတူခဲ့တာဖြစ်ပါတယ်။ကဇက်စတန်နိုင်ငံအစ္စလာမ်မြို့တော်မှာကျင်းပခဲ့တဲ့ညီညွတ်ဆွေးနွေးပွဲအဆုံးသတ်တဲ့နေ့မှာပဲအပြစ်ခတ်ရေးဆိုင်အမခမဲတုံးနိုင်ငံကကိုယ်စားလှယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။သဘောတူညီချက်အရ ISIS စစ်သွေးကြွရင်နဲ့ဆက်နွယ်မှုရှိတဲ့အတိုက်ခံတပုံတွေထိန်းချုပ်ထားရနေမည်လေးခုမှာတက်ကတ်မှုတွေရှော့ချနိုင်မဲ့အစီအစဉ်တွေကိုထည့်သွင်းထားပါရဲ့။အဲဒါဆန်နိုင်ငံမှာ၄ချိန်မြောက်ဆွေးနွေးခဲ့ပြီးတဲ့နောက်ရရှိလာတဲ့သဘောတူညီချက်ဟာတိုးတက်မှုတစ်ခုလို့ယူဆရပေမဲ့လက်တွေ့အကောင့်ထဲဖော်နှမ်းမှမလား။တန်ရရလည်းရှိနေပါရဲ့။သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့သုံးနိုင်ငံဟာစီးရီးယားပြည်ကမှမတူညီတဲ့အုပ်စုတွေကိုထောက်ခံအားပေးနေကြတာဖြစ်ပါရဲ့။ဒါပေမဲ့လည်းသဘောတူညီချက်ကိုထောက်ခံကြောင်းစီးရီးယားအစိုးရကပြောပေမဲ့စီးရီးယားအစိုးရကသဘုံနေရပါသဘောတူညီချက်ကိုတော့လက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူး။
ပြင်းထန်နိုင်ငံသမရရွေးကောက်ပွဲမတခင်၃ရက်အလိုမှာပဲရှေ့ရန်ကပြင်နေတဲ့အလဲအလတ်ဝါဒီသမရလောင်းအီမန်နျူအယ်မက်ခရွန်ကိုအမေရိကန်သမရဟောင်းဘရက်အိုဘားမားကထောက်ခံပြောဆိုလိုက်ပါတယ်။မက်ခရွန်ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့ကဖော်ပြထားတဲ့ဗီဒီယိုဖိုင်ထဲမှာဒီရွေးကောက်ပွဲဟာတိတ်အရေးကြီးတာကြောင့်အခုလိုထောက်ခံရတာဖြစ်လို့ဥရောပနဲ့ကမ္ဘာတစ်ဝှမ်းမှာအရေးပါတဲ့ပြင်းထန်နိုင်ငံရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးအနာဂတ်မြန်မာချက်တွေနဲ့ Liberal တမိုးတွေအပေါ်ရက်တည်တဲ့မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေကိုနှစ်သက်သဘောကျတယ်လို့အိုဘားမားကပြောပါတယ်။မက်ခရွန်ဟာပြင်းထန်နိုင်ငံသားတွေအတွက်ပိုကောင်းတဲ့အနာဂတ်ဖန်တီးပေးဖို့လဲစိတ်ဆုံးဖြတ်သားသူဖြစ်တယ်လို့လဲအိုဘားမားကဆိုပါတယ်။အိုဘားမားကိုပြည်ထောင်နိုင်ငံမှာဒီကနေ့ထိလူကြိုက်များနေစေပါမက်ခရွန်ရဲ့ပြန်ဖက်လက်ရာဆွန်ဝါဒီမရီလီပန်ကိုအိုဘားမားကအတီလင်းထောက်ခံပြောဆိုမသွားပေမဲ့လဲချီးကျူးပြောဆိုသွားတာပါ။တမန်ထရမ့်ကတော့မရီလီပန်ဟာနေဆက်ရဲရနဲ့ပတ်သက်ပြီးအသင်းမှာဆုံးသူဖြစ်တယ်လို့ပြည်ထောင်နိုင်ငံရေးမှာသဘောထားအခိုင်အမာဆုံးသူတစ်ယောက်ဖြစ်တယ်လို့ဧပြီလ21ရက်နေ့က AP သတင်းဌာနရဲ့တွေးဆောင်မိမြန်ခါမှာပြောဆိုသွားပါတယ်။
ယူအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်အတန်မြန်မာဘာသာစစ်စစ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်ပြင်မှာလွတ်လပ်စွာဖြတ်တန်းသွားလာခွင့်အခြေခံမှုတွေကိုကင်ဆယ်ထားဖို့အမေရိကန်ကအရှိတောင်အရှေ့နိုင်ငံများတင်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတို့အစီအစဉ်တွေကိုတားဆီးရမှာအာဆီယံနိုင်ငံတွေအနေနဲ့တက်တန်နဲ့ထွက်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဖြစ်ပထမဆုံးချင်းအာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့မနေ့တုန်းကဝါရှင်တန်မှာတွေ့ဆုံရမှာဝန်ကြီးရက်စ်တလာဆန်ကတိုက်တွန်းလိုက်ကြပါသူတို့ဖြင့်ဒေတာတွေမှာမြောက်ကိုရီးယားရဲ့ဗန်နန်ငွေချေစီးဆင်းမှုတွေကိုကန့်သတ်ဖို့တပ်တမန်ဆက်ဆံတွေနည်းနည်းများနေအောင်ရှော့ချဖို့မဟာမိတ်အာဆီယံနိုင်ငံတွေကိုတိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနအရှိတောင်အရှက်ကြီးကလက်ထောက်နိုင်ငံသားဝန်ကြီးပက်ထရစ်မာဖီဖီကမနေ့ကတယ်လီဖုန်းနဲ့သတင်းစာရှင်းလင်းပွဲလုပ်ရမှာပြောဆိုသွားပါတယ်။ဒါမှသာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတို့အစီအစဉ်တွေအတွက်တပ်တမန်နည်းများနေကနေအကျိုးကျေးဇူးခံစားနေရတွေကိုတားဆီးနိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အာဆီယံဆယ်နိုင်ငံစလုံးဟာမြောက်ကိုရီးယားနဲ့တန်တမန်အဆက်အသွယ်ရှိကြပြီးရှစ်နိုင်ငံမှာမြောက်ကိုရီးယားကတန်ယုံတွေဖွင့်လှစ်ထားသလိုအာဆီယံ၅နိုင်ငံကလည်းမြောက်ကိုရီးယားမှာတန်ယုံတွေဖွင့်လှစ်ထားပါတယ်။မြောက်ကိုရီးယားရဲ့ရန်လိုတဲ့လိုရတွေကြောင့်အာရှပစိဖိတ်ဒေသတွေမှာဒါမှမဟုတ်ကမ္ဘာတဝန်းမှာပါလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုချိန်ချောက်လာနေတဲ့ပုံအားလုံးကစိုးရိမ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေချိန်မှာသက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့စီးရီးရတိုးချဲ့တာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တာနည်းမျိုးပိုင်ဆိုင်ကြောင်းပြောဆိုတာတွေကိုရက်ဆိုင်ထားဖို့လည်းဝန်ကြီးတင်လာဆန်ကတိုက်တွန်းခဲ့ပါတယ်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကနယ်မြေအငင်းပွားနေတဲ့နေရာမှာတောက်ကြနေကနှစ်ဖက်ထိတ်တဲရင်ဆိုင်မှုဖြစ်ပွားခဲ့တာကြောင့်အရက်သားအတော်များများတိတ်ဆုံသွားသလိုဒါဇင်နဲ့ချီတဲ့လူတွေလည်းထဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ကချန်မန်မြို့အနီးမှာတကောင်စီရင်ကောက်ယူတဲ့အစိုးရအဖွဲ့ကိုအာဖဂန်တပ်သားတွေဖက်ကစတင်ပစ်ခတ်ပြီးတဲ့နောက်အခုလိုထိတ်တဲရင်ဆိုင်မှုဖြစ်ပွားခဲ့တာလို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူကဆိုပါရယ်။အရက်သား73ဦးထက်မနည်းတိတ်ဆုံပြီးတော့80ကျော်ထဏ်ရာရတယ်လို့ချက်မန်စီယုံတာဝန်ဆရာဝန်နဲ့လုံခြုံရေးအရာရှိတွေက VOA ကိုအတည်ပြုပြောဆို ပါရယ်ပါကစ္စတန်ဘက်ကတော့အမျိုးသမီးနဲ့ကလေးငယ်အပါဝင်လူ40ကျော်ဒဏ်ရာရရှိပြီးတော့ကိုဦးထက်မင်းနဲ့တေဆုံတယ်လို့ဆိုပါရယ်ထိတ်တက်ရင်ဆိုင်မှုတွေစတင်ဖြစ်ပွားကြတဲ့ကတိုက်ပွဲတွေကြီးမားပြင်းထန်လာတယ်လို့ပါကစ္စတန်စစ်တပ်အရာရှိတွေကပြောပါရယ်ဒကောင်စင်းကောက်ယူတဲ့အရသားတွေကိုလိုက်ပါဆောင်ရှောက်ပေးတဲ့ပါကစ္စတန်စစ်သားအတော်များများလည်းဒဏ်ရာရသွားကြတယ်လို့ဗိုလ်ချုပ်ကြီးအရှစ်ဂါဖူကအစောပိုင်းမှာပြောပါရယ်ထိတ်တက်ရင်ဆိုင်မှုတွေကြောင့်လူသွားလူလာများတဲ့အာဖဂန်နေဇက်ကကိုလည်းပိတ်ပစ်လိုက်တယ်လို့ဗိုလ်ချုပ်ကြီးကပြောပါရယ်အာဖဂန်ဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်၄ဦးသေဆုံးပြီးတော့အရသား၁၀ဦးအပါအဝင်လူ39ဦးဒဏ်ရာရတယ်လို့ပြောပါရယ်အာဖဂန်ဒေသဆိုင်ရာရဲ့အရာရှိချုပ်ဘိုမူအဗ်ဒူရာဇစ်ကတော့ပိုက်ဆိုင်မှုအငြင်းပွားနေတဲ့ဒေသတွေကရွာတွေဟာသူတို့ပိုင်နေဖြစ်တာကြောင့်ဘလို့ကိစ္စမျိုးမှလာမလို့ဖို့ပါကစ္စတန်အာဏာပိုင်တွေကိုကြိုတင်အကြောင်းကြားထားပြီးသားဖြစ်တယ်လို့ပြောပါရယ်
ပထမဆုံးအချိန်ဖြစ်ပြည်ဝင်မှာထုတ်လုပ်တဲ့ခီးရယ်ရင်ချက်လျင်ကိုတရုတ်နိုင်ငံကစမ်းသပ်ပြန်တန်းခဲ့ပါတယ်။အဖြူပေါ်မှာအစိမ့်နဲ့အပြာအစင်းအောင်နေပါတဲ့ C919 လေယာဉ်ကိုလေယာဉ်ဝင်တဲ့အနေချင်းနဲ့ပူထောင်အပြည်ပြည်ဆိုင်ရာလေဆိပ်ကထွက်ခွာချိန်မှာတော့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကကြီးစုအားပေးခဲ့ကြပါတယ်။လေယာဉ်တွေပုံမှန်ပြန်တန်းလေရှိတဲ့အမြင့်မီတာ9000တဲ့နေပြီးမီတာ3000အမြင့်မှာတနာရီကိုကီလိုမီတာ300လုံးလောက်နဲ့စမ်းသပ်ပြန်တန်းမှာဖြစ်တဲ့အကြောင်းလဲနိုင်ငံမယွင့်မြင့်တန်ကြားကပြောပါတယ်။အမေရိကန်ကထုတ်လုပ်တဲ့ Boeing 737လေယာဉ်နဲ့ဥရောပကထုတ်လုပ်တဲ့ Airbus A320 လေယာဉ်တွေပေါ်မှာအားထားနေရတာတွေကိုတရုတ်နိုင်ငံကရှော့ချနိုင်မှုကြိုးစားနေတာပါ။တရုတ်နိုင်ငံရဲ့ခီးစွမ်းလုပ်ငန်းဈေးကွက်ဟာမကြုံဘူးလို့အားကောင်းလာနေရမှာ2024ခုနှစ်ရောက်ရင်အမေရိကန်ဈေးကွက်ကတော့ကျော်လွန်နိုင်တယ်လို့လည်းနိုင်ငံကလေကြောင်းတယ်ယူပို့ဆောင်ရေးအတင်းကခန့်မှန်းထားပါတယ်။ပထမဆုံးချင်းခီးတယ်ရင်ချက်လျင် C919 ကိုတော့နိုင်ငံပိုင်အာကသလေကြောင်းလုပ်ငန်းတစ်ခုဖြစ်တဲ့တရုတ်နိုင်ငံကူတန်းသွားလာရေးလေကြောင်းကော်ပိုရေးရှင်း CACC ကထုတ်လုပ်ခဲ့တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာလွန်ခဲ့တဲ့၄နှစ်ခွဲကအသက်23နှစ်အရွယ်ကျောင်းသူတူဦးကိုအုပ်စုလိုက်မရင်းကျင်ရမှာပါဝင်သူလူ၄ဦးကိုအိန္ဒိယအမြင့်ဆုံးတရားရုံးကတည်တံချမှတ်လိုက်ပါတယ်။ဒီလိုမရင်းကျင်ရမှာလူမဆန်စွာတိုက်ခိုက်ခဲ့ကြတာကြောင့်အဲ့ဒီကျောင်းသူတေဆုံးခဲ့ရတာပါ။ဒီမရင်းမှုကြောင့်လူလူကြားဒေါသထွက်ခဲ့ကြသလိုအိန္ဒိယမှာအမျိုးသမီးတွေအပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုတွေကိုလည်းကဘာသဝန်းကအာရုံစိုက်လာခဲ့တာပါ။တောက်ချာနေကအဲ့ဒီဆုံးမြတ်ချက်ထွက်လာတဲ့အချိန်မှာလူတွေပြစ်ကြက်နေတဲ့တရားရုံးအတွင်းလက်ကုပ်ဩဘာသားတွေထွက်ပေါ်လာသလိုတေဆုံးသွားတဲ့ကျောင်းသူလေးရဲ့အမေမျက်ရည်တွေစီကျလာတာကိုလည်းတွေ့ရပါတယ်။ကျောင်းသူလေးရဲ့အဖေကတော့တာဟာမီတာစုတစုထဲအတွက်မဟုတ်ပဲနိုင်ငံအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ပြောပါတယ်။စီးပညာသင်ကြားနေတဲ့မိန်းကလေးနဲ့သူ့ရဲ့ယောက်ျားလေးတငယ်ချင်းသူတို့ပတ်စကားစီလာတဲ့အချိန်မှာကားပေါ်ကအရွယ်မရောက်သေးတဲ့လူငယ်တစ်ယောက်နဲ့အခြားလူ၅ယောက်တို့ကဝိုင်းပြီးတော့မတိန်ကျင်ခဲ့ကြတာဖြစ်ပါတယ
်။ကွာလင်ဦးနဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ Fulbright ပညာတော်သင်အစီအစဉ်အကြောင်းကိုအမေရိကန်သံတမန်ကြီးနဲ့တွေ့ဆုံမေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။မေကင်ပြည်အောင်စုရဲ့ Fulbright ပညာတော်သင်အစီအစဉ်ဟာနှစ်နိုင်ငံကြားလူလူချင်းဆက်ဆံရေးကိုအားပေးတဲ့အစီအစဉ်တစ်ခုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူဖြစ်စေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ကပြောပါတယ်။ကြာသပတေးနေ့ကရန်ကုန်မြို့အမေရိကန်သံတမန်ကြီးနေအိမ်မှာကျင်းပတဲ့ Fulbright အစီအစဉ်မြန်မာနိုင်ငံမှာအကောင့်ထည့်ပေါ်လာတာ290ပြည့်အထိမ်းမဲ့အခမ်းအနားတစ်ခုမှတိုင်ခင်မှာပဲသံတမန်ကြီးနဲ့တရားတွေ့ဆုံမေးမြန်းခန်းအတွင်းမှာ Mr. Scott Marcia ကအဲ့လိုပြောသွားတာပါ။ကိုကျော်အသိကတွေ့ဆုံမေးမြန်းထားပါရဲ့ရှင်။
ဒါဆိုမြန်မာဝင်ပြူတာကျေးဇူးတင်ပါတယ်တမတ်ကြီးခင်ဗျာ Fulbright ပညာသင်အစီအစဉ်ကိုလုပ်လာတာအခုဆိုရင်နှစ်အတော်ကြာပါပြီဒီအစီအစဉ်ကနေဘယ်လိုမျိုးအကောင်းဆုံးအကျိုးကျေးဇူးတွေများရပြီးပါပြီလဲခင်ဗျာ
Well the great thing about Fulbright is that we're now celebrating our 70th anniversary of Fulbright which happens also to be
အခုဆိုရင် Fulbright အစီအစဉ်ကိုမြန်မာပြည်မှာလုပ်လာတာနှစ်90ပြည့်သွားပါပြီဒါအပြင်ဒီနေ့မှာအမေရိကန်မြန်မာဆက်ဆံရေး290ပြည့်တဲ့အချိန်လည်းဖြစ်ပါတယ်။ Fulbright season ကတကယ်ကောင်းမွန်တဲ့ရလဒ်နှစ်ခုကိုပေးပါတယ်။တစ်ခုကမြန်မာနဲ့အမေရိကန်ကျောင်းသားတွေနဲ့ပညာရှင်တွေတနိုင်ငံဖလှယ်ပြီးတော့အပြန်အလှန်တင်ယူလုပ်ကိုင်နိုင်မယ့်အခွင့်အလမ်းကိုပေးပါတယ်။သူတို့ရဲ့စွမ်းရည်တွေအသီးသူတတွေကိုဖြည့်ဆည်းခွင့်ရပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်။ဒုတိယတစ်ခုကတော့လူထုအချင်းချင်းဆက်ဆံရေးအပေါ်မှာအခြေခံတဲ့နိုင်ငံဆက်ဆံရေးကိုတိစောက်ပေးပါတယ်။ဒီ season ဟာလူထုပေါ်ဆက်ဆံရေးကိုအခြေပြုတဲ့တကယ်စံနမူနာအစီအစဉ်တစ်ခုသာမကတကယ်နီလန်ကောင်တစ်ခုနဲ့စွမ်းရည်ကိုတိစောက်တဲ့အစီအစဉ်ဖြစ်ပါတယ
်။စီစဉ်ကိုလှုပ်လာတာနှစ်အတော်ကြာလာပြီဖြစ်တာနဲ့အမျှဒီအစီအစဉ်မှာပါဝင်ခဲ့သူတွေလက်ရှိပါဝင်နေသူတွေမကြခင်မှာပါဝင်ကြတော့မယ့်သူတွေရှိပါတယ်။ဆိုတော့အနာဂတ်မှာမြန်မာကျောင်းသားတွေအတွက်ဒီအစီအစဉ်ကိုပိုပြီးတိုးချဲ့ဖို့များရှိပါသလားခင်ဗျာ
။ Yeah well we're going to continue the Fulbright program the numbers every year might vary a little bit but we don't have only Fulbright we also
Fulbright season ကိုဆက်ပြီးတော့လှုပ်သွားပါမယ်နှစ်စဉ်အရေးအတွက်ကတော့အနည်းငယ်အပြောင်းလဲရှိနိုင်ပါတယ်ကျွန်တော်တို့မှာ Fulbright season တစ်ခုလည်းမဟုတ်ပါဘူး Humphrey season လည်းရှိပါတယ်ဒီနှစ်ဆိုရင် Humphrey season နဲ့ကျောင်းသား2ယောက်သွားဖို့ရှိပါတယ်ဒါပေမဲ့တိတ်ကိုအားရစရာကောင်းတာကရေဒူကာလအနေနဲ့အပြန်အလှန်ဖလှယ်တဲ့တခြား season တွေရှိနေတာပါ အခုလက်ရှိမှာကိုပဲဖက်ဒရယ်စနစ်အကြောင်းလေ့လာဖို့မြန်မာနိုင်ငံကလူပုဂ္ဂိုလ်15ဦးအမေရိကန်မှာရောက်နေပါတယ်။နောက်ပြီးတော့ကျွန်တော်တို့အားပေးနေတဲ့အဓိကကိစ္စတစ်ခုကတော့တက္ကသိုလ်ချင်းဆက်ဆံရေးကိုအားပေးမြင့်တင်ဖို့ပါ။ဒါကသုတေသနတွေအတူလုပ်ဖို့ကျောင်းသားတွေဖလှယ်ဖို့အခွင့်အလမ်းတွေကိုရစေပါတယ်။နောက်ထပ်အားရစရာကိစ္စတစ်ခုကတော့ငြိမ်းချမ်းရေးလှုပ်အားပေး Peace Go အစီအစဉ်ပါ။ဒါကမတူကွဲပြားတဲ့အစီအစဉ်တစ်ခုဖြစ်ပေမဲ့လူလူချင်းဆက်သွယ်တဲ့အစီအစဉ်တစ်ခုပါပဲ။ဆိုတော့ခြုံပြောရရင်လူလူချင်းဆက်ဆံရေးကိုတကယ်ပဲတိုးချဲ့နေပါလေ
။ဒီအစီအစဉ်ကိုစိတ်ဝင်စားပြီးတော့ပါဝင်ခြင်းသူတွေအတွက်တန်မတ်ကြီးရဲ့အမှားစကားကဘာများဖြစ်ပါမလဲ
။ Well, the Fulbright is really our premier program. It's something we love. It's a great program. It gives an opportunity for me.
Fulbright ဟာကျွန်တော်တို့ရဲ့တကယ်ပထမဆုံးအစီအစဉ်ဖြစ်ပြီးတော့ကျွန်တော်တို့တိတ်ကြိုက်တဲ့အစီအစဉ်တစ်ခုပါ။ဒီကနေမြန်မာကျောင်းသားတွေအမေရိကန်မှာနှစ်နှစ်အထိအသင့်မြင့်ပညာတွေသင်ယူခွင့်ရပါတယ်။ဒါဟာဒီဂရီပေးတဲ့အစီအစဉ်တစ်ခုပါ။တိတ်ပြီးတော့အသုံးဝင်ပါတယ်။ပြိုင်ဆိုင်မှုတော့ကြီးပါတယ်။ဒါပေမဲ့အားလုံးအတွက်ဖွင့်ထားတာပါ။စိတ်ဝင်စားသူတွေကျွန်တော်တို့ကိုဆက်သွယ်ဖို့အခွင့်အလမ်းတွေကိုရအောင်ယူဖို့ကျွန်တော်တို့ကအားပေးပါတယ်
။ဗမာထပ်ပြီးတော့ဖြည့်ဆွက်ပြောခြင်းပါသေးလဲခင်ဗျာ။
I just said this is part of what we're really excited about. The relationship between our countries is really growing. There's a lot of friendship, a lot.
ဒါဟာကျွန်တော်တို့ကျင်းတဲ့အားရတဲ့ကိစ္စတစ်ခုပါ။ကျွန်တော်တို့နိုင်ငံအကြားမှာဆက်ဆံရေးကတကယ်ပဲတိုးတက်နေပါတယ်။ချစ်ကြည်ရင်းနှီးနှွေးထွေးမှုအပြည့်ရှိပါတယ်။ဒီလိုအစီအစဉ်မျိုးကအဲ့ဒီဆက်ဆံရေးကိုအားဖြည့်ပေးနိုင်ပါတယ်။ဒါ့အပြင်မြန်မာအဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်။အပြင်းထန်လေလာအတိတုဒ္ဒကြွမ်းကျင်မှုတွေအများပြားဖြည့်ပြီးတော့နှစ်နှစ်ပြီးတဲ့နောက်ပြန်လာကြတဲ့အခါနိုင်ငံကိုအလုတ်ကျွေးပြုနိုင်ကြပါတယ်။
မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Scott Marcia ကိုကိုကျော်ရော်တင်းကတွေ့ဆုံမေးမြန်းထားတာပါ။ခုတစ်ခါမှာတော့မိုင်းရှင်းလင်းရေးကိစ္စနဲ့ပတ်သက်ပြီးတော့တက်မရွန်နဲ့ KNU တို့ကြားညှိနှိုင်းနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။အများပြည်သူသုံးလမ်းတွေဈေးကျောင်းနေရာတွေကိုမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဖို့အတွက်တက်မရွန်နဲ့ KNU အမျိုးသားအစည်းအရုံး KNU တို့အကြားညှိနှိုင်းနေပြီးတော့ KNU ဘက်ကအကြောင်းပြန်ကြားလာရင်လုပ်ငန်းစတင်မှာဖြစ်ပါတယ်။မိုင်းရှင်းလင်းရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ပြည်ပကနည်းပညာနဲ့အထောက်အကူပြုပစ္စည်းတွေကိုသာလက်ခံမှာဖြစ်ကြောင်းကိုလည်းတမရော့ဘက်ကပြောဆိုထားပါတယ်။ဒီသတင်းပြည်စုံကို VO မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ဒီလ3ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာကျင်းပတဲ့စေချိန်မြောက်ပြည်တော်စုအဆင့်ပြစ်ကတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMCU အစည်းအဝေးကမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဖို့သဘောတူခဲ့တာဖြစ်ပါတယ်။အစည်းအဝေးပြည်သတင်းစာရှင်းလင်းပွဲမှာ JMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝဏ္ဏအောင်က
မိုင်းရှင်းလင်းပတ်သက်ပြီးတော့ကျွန်တော်တို့ဒီ NCA မှာတော့မိုင်းရှင်းလင်းဆောင်ရွက်ရမယ်ဆိုတော့ NCA မှာလည်းကျွန်တော်တို့ရေးသားဖော်ပြထားပါတယ်ဒီ NCA ပါပါတဲ့ဟိုကလည်းအညီပေါ့နော်ကျွန်တော်မိုင်းရှင်းလင်းလုပ်ငန်းကိုဒါဆောင်ရွက်မှာဖြစ်ပါတယ်ဆောင်ရွက်ဖို့အတွက်လည်းကျွန်တော်တို့ KNU နဲ့ကျွန်တော်တို့ဒါညှိနှိုင်းနေပါတယ်KNU ဖွဲ့ကလည်းဒါတို့ပြန်လည်ညှိနှိုင်းပြီးတော့ဘယ်လိုဆောင်ရွက်သွားမယ်ဆိုတော့တို့လည်းပြန်ပြီးတော့ကျွန်တော်တို့လည်းပြန်ညှိနှိုင်းသွားမှာဖြစ်ပါတယ်အဲ့လိုဆောင်တဲ့အခါမှာကျွန်တော်တို့တက်မတော်နဲ့တဖက်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ပူးပေါင်းပြီးတော့ဒါဆောင်ရွက်သွားမှာဖြစ်ပါတယ်။ပြည်ပကနေပြီးတော့ကျွန်တော်တို့အကူအညီပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ဒီပညာယူပါမယ်။အထောက်အပံ့ပစ္စည်းယူပါမယ်။မိုင်းရှင်းတော့ကျွန်တော်တို့ဒီနှစ်ဖွဲ့ပေါင်းပြီးပဲရှင်းသွားဖို့ကျွန်တော်တက်မတော်သဘောထားတော့အဲ့လိုရှိပါတယ
်။မိုင်းရှင်းလင်းရေးလုပ်ငန်းနဲ့ပတ်သက်ပြီးဆွေးနွေးရမှာတနင်္သာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ဘက်မှာမြေမြုံပိုင်းကင်းရှင်းတဲ့အတွက်ကင်းပြည်နယ်ကစတင်ဖို့သဘောတူခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မိုင်းရှင်းလင်းရေးလုပ်ငန်းစတင်ရင်ပြည်သူလူထုအသုံးပြုတဲ့နေရာတွေကိုအဓိကထားဆောင်ရွက်မှာဖြစ်ကြောင်းလည်းဗိုလ်မှူးကြီးဝဏ္ဏအောင်ကပြောပါတယ
်။ကျွန်တော်တို့ဒီမိုင်းရှင်းလင်းနေဆိုတော့အဓိကတော့ကျွန်တော်တို့ကဒီပြည်သူလူထုအတွက်နံပါတ်၁ကျွန်တော်တို့ရည်ရွယ်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်။အများပြည်သူသုံးတဲ့လမ်းတွေအများပြည်သူသုံးတဲ့ကျောင်းဆေးပေါ့ဗျာစသဖြင့်ပေါ့။ပြည်သူအတွက်ကျွန်တော်တို့အကာအကွယ်ပေးဖို့နံပါတ်၁ပေါ့။သူစစ်စခန်းတွေသူတို့တပ်စခန်းတွေဘေးနားကမိုင်းတွေကိုပေါ်ထုတ်ခိုင်းတာမဟုတ်ပါဘူး။နံပါတ်၁မိမိသွားနိုင်တဲ့အဆင့်ပေါ့ပြည်သူလူထုအများသုံးမဲ့နေရာတွေကိုပဲအရင်ဆုံးပါပဲလေပထမအဆင့်နေနဲ့ရှင်းကြတာပေါ့ဒီတဲ့မကယုံကြည်မှုတွေရှိလာတယ်တယောက်တယောက်ဒါဟိုဟာယုံကြည်မှုတကယ်ပြင်းထန်လာပြီဆိုတော့လေဒါခုနပြောတဲ့ဒုတိယအဆင့်ဒါကတော့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်အနေထားပ
ါမိုင်းရှင်းလင်းရေးလုပ်ငန်းကိုနှစ်ဖက်ယုံကြည်မှုတည်ဆောက်ပြီးဆောင်ရွက်မှာဖြစ်တာကြောင့်ဘယ်အချိန်မှစတင်မယ်ဆိုပြီးအချိန်သတ်မှတ်ထားတာလည်းမရှိကြောင်းပြောပါတယ်ဒီအစည်းအဝေးမှာပြည်ပခန့်ဖြစ်နိုင်ခြေရှိတဲ့နေရာတွေမှာဒေသဆိုင်ရာအပြည့်ရက်ပူးတွဲဆောင်ကြည့်ရေးကော်မတီJMCL တွေပူးတွဲဖွဲ့စည်းဖို့လည်းသဘောတူခဲ့ပါတယ်။အဓိကစတင်ဖွဲ့စည်းမဲ့နေရာတွေကတော့ရှမ်းပြည်နယ်ကလင်းခေ၊ကရင်ပြည်နယ်ကဖားပေါ်နဲ့ပဲခူးတိုင်းဒေသကြီးကဘောဂလိဒေသတွေမှာဖြစ်ပါတယ်။ JMCU ရဲ့အဖွဲ့ဝင်တူဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSGF ကဘိုးကော်မတီဝင်ရဲဘော်စလိုင်းရောအောင်ကတော့လက်ရှိပြီးဆုံးသွားတဲ့အစည်းအဝေးဟာအပြုသဘောဆောင်တဲ့အစည်းအဝေးဖြစ်ကြောင်းပြောပါတယ်။အထူးသဖြင့် GMC Escort ပြည်내အဆင့်ကိုယ်စားလှယ်တွေပါဝင်တက်ရောက်လာတာကြောင့်အောက်ခြေအဆင့်မှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်လမ်းစပေါ်လာကြောင်းလည်းအခုလိုပြောပါတယ်
။ဒ ီးဆိုရင်ကျွန်တော်တို့ဒီမှာစပါတယ်ပြည်သူကျန်ယူ S မှာရှိတဲ့အရပ်သားတွေကလည်းအဲဒီလိုကပြည်သူကိုစားလာတာဖြစ်တာဟုတ်နားတဲ့အခါကျတော့အဲဒီနေ့ GDP ပေါ့ဗျာအောက်မှာကျွန်တော်တို့ဖန်ကားတဲ့အချက်ချင်းတွေပေါ့ဗျာပြောကြည့်ကြရတဲ့အချက်ချင်းတွေကိုတင်ပြရကြတယ်ကြည့်ရတဲ့အခါမှာအောက်ခြေမှာရှိတဲ့ပြဿနာလေးတွေကိုကျွန်တော်ကူးပြောပြီးတော့ဖြေရှင်းနိုင်တယ်။အဲဒီလိုခံစားနေရတဲ့အခက်အခဲပြဿနာမျိုးကိုကျွန်တော်ကူးဆိုင်တော့ဖြေရှင်းနိုင်တဲ့အဆင့်ကိုရောက်လာပြီလို့ပြောပါမယ်။အဲဒါတော့အားရစရာကောင်းပါလေ
။ဒီနေ့ကျင်းပတဲ့အစည်းအဝေးမှာပြစ်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစဉ်အဆက်ရဲ့ရုံးတွေဝန်ထမ်းတွေရဲ့လုံခြုံရေးစီစစ်အတည်ပြုရေးအဖွဲ့ရဲ့လုံခြုံရေးပူးတွဲနယ်လက်စောင့်ကြည့်ရေးအဖွဲ့ရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတဲ့။ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးကိုပုံမှန်အားဖြင့်နှစ်လတစ်ကြိမ်ကျင်းပပြီးနောက်တစ်ကြိမ်အစည်းအဝေးကိုတော့ဇွန်လကုန်ပိုင်းမှာကျင်းပမှာဖြစ်ပါတယ်
။ကုမှုစော်သတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့ NLG ပါတီကိုကြားဖြတ်ရွေးကောက်ပွဲကန့်ကွက်လာတင်သွင်းမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပြည်ခိုင်ပြိုပါတီအပါအဝင်နိုင်ငံရေးပါတီ၁၀ခုလောက်ကပေါင်းပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLG ပါတီအပေါ်ကြားချက်ရွေးကောက်ပွဲကန့်ကွက်လာတင်သွင်းသွားမယ်လို့ပြည်ခိုင်ပြိုပါတီပြောခွင့်ရသူကပြောပါတယ်။ကြားချက်ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလိုမှာပဲ NLG ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကနိုင်ငံပိုင်မီဒီယာကနေပြီးတော့နိုင်ငံအခြေပြမင်ကုန်းပြောကြားခဲ့တာဟာရွေးကောက်ပွဲဥပဒေနဲ့မညီညွတ်တာကြောင့်အခုလိုကန့်ကွက်လာတင်သွင်းဖို့စီစဉ်ထားတာလို့ပြောပါတယ်။ပြည်ဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကပြပြပေးပါလိမ့်မယ
်။နိုင်ငံတော်ရဲ့အတိုင်အမြံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာကြားပြတ်ရွေးကောက်ပွဲကျင်းပဖို့တရက်တာလိုတဲ့အချိန်မတ်လ30ရက်နေ့က NLD အစိုးရအသစ်တာဝန်ယူတဲ့တနစ်တာကာလအတွင်းတွေးရှိချက်တွေကိုနိုင်ငံပိုင်မီဒီယာကနေတဆင့်မိကွင်ပြောကြားခဲ့တာဟာရွေးကောက်ပွဲစီမင်းစည်းကမ်းတွေနဲ့ကန့်ညီမှုမရှိဘူးလို့ပြိုင်ဘက်အင်အားကြီးပါတီတစ်ခုဖြစ်တဲ့ပြည်ခံပြိုးပါတီကဝေဖန်လိုက်တာပါ။ဒါကြောင့်ပြည်ခံပြိုးပါတီအပါအဝင်နိုင်ငံရေးပါတီ10ခုလောက်က NLD ပါတီကိုကန့်ကွက်လာတင်သွင်းသွားမယ်လို့ပြည်ခံပြိုးပါတီပြန်ကြားရေးတာဝန်ခံဒေါက်တာဦးနန္ဒာလှမြင့်ကပြောပါတယ
်။ရွေးကောက်ပွဲမတိုင်ခင်ဒီမှာအစိုးရအစိုးရပိုင်းဒီကနေ့ကမက်ဆေ့ချ်နဲ့ပုံမှန်ဆောင်ရွက်တဲ့ကိစ္စလေးတွေကိုပြည်ထောင်စုလည်းထုတ်ပြီးကျွန်တော်တို့ပူးတွဲပြီးတော့လေပါတီစနစ်ပါတီအခုဒီတိုင်းအဲ့ဒီဟာကိုပဲကျွန်တော်ကဒီနောက်ကြီးကောက်ပွဲကော်မရှင်ကိုတင်ပြလာမှာပေါ့ရွေးကောက်ပွဲကျင်းပပြီး45ရက်အတွင်းဆိုအဲ့ဒီပုံဝင်အဲ့ဒီကာလအတွင်းမှာတော့ပုံဝင်တင်ပြမှာပေါ့လေရလေးပြီးတကယ်တော့ကျွန်တော်တို့ပြောဖို့နည်းနည်းဖြတ်နေပြီလေဟုတ်ကဲ့ကျွန်တော်တင်ပါတော့ကျွန်တော်တို့ပါတီအညီနဲ့ပြင်မို့စားပါတီများလည်းဒီပုံမှာအညီတူတဲ့ပါတီတွေလည်းရှိတယ်ဆိုတော့သူတို့တွေရောအားလုံးကညီတော့အတင်းရမယ်ဆိုတဲ့အနေနဲ့ဆိုတော့အချိန်လေးတစ်ခုယူရတာလည်းပါတယ်နောက်ဥပဒေနဲ့လည်းညီညွတ်အောင်ပေါ့လေဒီကြေကြေလေးချင်းစောင်းနေတဲ့အနေနဲ့မျိုးပါအဲဆယ်ပါတီတော့ကြော်လောက်ရှိနေမယ်အတိအကျတော့ကျွန်တော်တို့တင်မှပဲလုပ်ရမှာပေါ့နော်
ရွေးကောက်ပွဲနဲ့ပတ်သက်လို့ကန့်ကွက်လာတဲ့တင်သွင်းခြင်းနဲ့ဆိုရင်တော့ရွေးကောက်ပွဲကျင်းပပြီးတဲ့နောက်45ရက်အတွင်းဘာကြောင့်ကန့်ကွက်ရတယ်ဆိုတဲ့အခြေခံအကြောင်းပြချက်ကိုအချင်းချင်းရေးသားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုပေးပို့ရမှာဖြစ်ပါတယ်။ဧပြီလ1ရက်နေ့မှာရွေးကောက်ပွဲကျင်းပခဲ့တာကြောင့်ကန့်ကွက်လာအမှုတွေကိုမေလလလယ်အတွင်းမှာအပြည့်သက်တင်သွင်းရမှာလည်းဖြစ်ပါတယ်။ NLD ပါတီကိုအခုလိုကန့်ကွက်လာတင်သွင်းဖို့စီစဉ်ရတဲ့အကြောင်းနဲ့ပတ်သက်လို့ဥနန္ဒာလှမြင့်ကအခုလိုပြောပါတယ်။
ဒီလိုကောင်စီကတမတားရဲ့ဥပဒေနဲ့မြန်မာပြည်ပြည်နဲ့အစိုးရရဲ့လုပ်ပိုင်ခွင့်ကိုအလုံးချပြီးဆောင်ရွက်ထားတဲ့အပေါ်မှာကျွန်တော်ကဒါအစင်လာအဖြစ်မဖြစ်သေးဘူးလို့လေပြပါတီရဲ့အစိုးရဖြစ်ပြီးဒီလိုမျိုးတို့တော့လည်းမဆောင်ရွက်ခဲ့ဘူးအခုလည်းဆောင်ရွက်တဲ့ဟာလည်းကောင်းမွန်တဲ့အစင်လာမဟုတ်ဘူးဒါကြောင့်ကြက်ခွက်သွားတာပေါ့လေအခြားတော့ကျွန်တော်တို့မှာကြောင်းတရားတော့မရှိပါဘူးပုဂ္ဂိုလ်တို့အဖွဲ့အစည်းပေါ်မှာအခြားကြောင်းအမှုတရားတော့မရှိပါဘူးဒါတော့ဒီလိုဒီလိုမျိုးအတိုင်းပဲဖြစ်နေကြလို့
ပြည်ခံပြိုးပါတီကအခုလိုမျိုး NLD ပါတီကိုတရက်ကန့်ကွက်လာတင်သွင်းမှုစီစဉ်နေရတာမကလိုင်တရာကော်မှုနဲ့တကုံမျိုးတစ်အရှိပိုင်းကရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်၃ဦးကိုလည်းပြည်ခံပြိုးပါတီကိုယ်စားလှယ်လောင်းတွေကကန့်ကွက်လာတင်သွင်းထားပါတယ်မတ်လ30ရက်နေ့မှာနိုင်ငံပိုင်မီဒီယာကနေတဆင့်ထုတ်လွှင့်ခဲ့တဲ့ဒေါ ng ဆန်းစုကြည်ရဲ့မင်ကွန်မှာတော့ပြောင်းလဲချိန်တက်ပြီဆိုပြီးကြေညာခဲ့တဲ့ NLD အစိုးရတနစ်တာကာလအတွင်းဘလောက်ခီးရောက်နေပါပြီလဲဆိုတာအပါအဝင်ပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့ပြည်သူတွေအပေါ်မှာမေတ္တာတရားထားပြီးနိုင်ငံအပေါ်မှာလည်းသစ္စာစောင့်ထိန်သွားမယ်ဆိုတာကိုအဓိကထားပြောဆိုခဲ့တာပါ။ပြန်ကြားရေးဝန်ကြီးကတော့နောက်ရွေးကောက်ပွဲတွေကြာရင်အခုလိုမျိုးဖြစ်ရက်တွေမဖြစ်အောင်တတိထားဆောင်ရွက်သွားမယ်ဆိုတဲ့သဘောမျိုးလည်းပြောဆိုထားပါတယ်ခင်ဗျာ
။ကုထောင်သတင်းပေးပို့ထားတာပါ။ခုထမှာတော့မြန်မာနိုင်ငံရဲ့မုတ်တုံရသည်မိုးလေဝသဆိုင်ရာသတင်းကိုတင်ဆက်ပေးကြပါမယ်။လာမယ့်မေလလယ်အတွင်းမှာမြန်မာနိုင်ငံတောင်ပိုင်းကိုမုတ်တုံရသည်စပြီးတော့ဝင်လာတဲ့အချိန်ရောက်မှသာအပူချိန်လျှော့ကျလာနိုင်မယ်လို့မိုးလေဝသနယ်စပ်လာပြည်ညွှန်ကြားရေးဦးစီးဌာနကပြောပါရယ်။အခုလက်ရှိမှာအပူချိန်မြင့်တက်နေတယ်လို့လူတွေခန့်စားနေရပေမဲ့လည်းတကယ်တမ်းကျတော့ပြီးတဲ့နှစ်နဲ့ရှင်ရင်အပူဆုံးကာလမဟုတ်သေးဘူးလို့ပြောကြပါရယ်။အိန္ဒိယနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာအပူလိုင်းဖြတ်မယ်လို့ကြေညာထားပေမဲ့လည်းမြန်မာနိုင်ငံမှာတော့လက်ရှိအချိန်ထိအပူလိုင်းဖြတ်မယ်လာမရှိသေးဘူးလို့ပြောပါရယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော့မမေခါကသတင်းပေးပို့ထားပါရယ
်မိုးကြိုကာလအတွင်းမြန်မာနိုင်ငံမှာနေ့အပူချိန်တွေမြင့်တက်လျက်ရှိနေပြီး
မေလလေအတွင်းမှာမြန်မာနိုင်ငံတောင်ပိုင်းကိုမုတ်တုံရသည့်စတင်ဝင်ရောက်လာနိုင်မှသာအပူချိန်ရော့ကျနိုင်မယ်လို့မိုးလေဝသနှင့်ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလထွန်းကပြောဆိုလိုက်ပါတယ
်။ကျွန်တော်မှတ်ထားတာတော့ဒီမေလလေမေလဒုတိယစေရက်ပတ်ပေါ့လေ။အဲလောက်မှဒါမုတ်တုံစပြီးတော့မြန်မာနိုင်ငံတောင်ပိုင်းကိုစောက်ဝင်နိုင်တယ်။မေလကုန်မှဆိုရင်တော့ဒါအနယ်ပိုင်းကြီးဝင်နိုင်တယ်ပေါ့နော်။ဒါတော်တော်လေးဆန်းဆန်းထားတာဒီတော့ဒီမဟုတ်တော့ဝင်လာရင်တော့ဒီရော့တော့မဝင်ခင်ကာလအကြီးကတော့ဒါဒီကကျိုးနေတယ်
မြန်မာနိုင်ငံအလဲပိုင်းနဲ့မြဝကျုံမော်ဒေတာပိုင်းတွေမှာမေလလေထီအပူချိန်တွေဆက်လက်တိုးနေအောင်မှာပါအိန္ဒိချင်းအိန္ဒိယနိုင်ငံမှာတော့အပူလိုင်းဖြတ်မယ်လို့ကြေညာထားပေမဲ့လက်ရှိအချိန်ထိကတော့မြန်မာနိုင်ငံမှာအပူလိုင်းဖြတ်နိုင်ွယ်မရှိသေးဘူးလို့သူကပြောပါတယ်အ
ဲကျွန်တော်တို့မိုးလေသမှာတော့အပူလိုင်းတက်တယ်ဆိုတာကကျွန်တော်တို့မှာသတ်မှတ်ချက်ရှိပါတယ်ပရိဒီ7လောက်ကိုပုံမှန်ပူချိန်နဲ့ဆိုတက်ရမယ်ဖြစ်စရာလဲဒါအနည်းဆုံးတော့3ရက်ဆက်တိုက်တော့ဦးနေမယ်ဆိုရင်ဒါကိုအူတိုင်းဆက်တယ်လို့ပြောပါတယ်။အဲဒါဒီလိုဖြစ်လာဖို့ရတယ်အခုတော့ကျွန်တော်မြင်ပြရင်တော့သိဖြစ်လာဖို့ဆိုတာဒီကမှရှိပါတော့
။မြန်မာနိုင်ငံအဝမ်းနေ့အပူချိန်တွေမှာတော့6မြို့နယ်မှာထူးခြားအပူချိန် 45 ဒီဂရီစင်တီဂရိတ်ထိမေလ4ရက်နေ့ကတက်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်နဲ့ရှင်မဲဆိုရင်ရွနေနေသေးပြီးအပူဆုံးအချိန်တွေတခုမဟုတ်သေးဘူးလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ဒါပေမဲ့လေအပူချိန်တွေကမုတ်တုံမဝင်ခင်အထိဆက်လက်မြင့်တက်လာနိုင်တာကြောင့်အပူတံကိုဂရုစိုက်ဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအကြံပြုထားပါတယ်။ဒီကနေ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ချက်တွေအရကယားပြည်နယ်မှာမေလပြင်းပြအပူချိန်ထက်6ဒီဂရီစင်တီဂရိတ်အေရဝတီကချင်နဲ့ရှမ်းဒေသတို့မှာမေလပြင်းပြအပူချိန်ထက်4ဒီဂရီစင်တီဂရိတ်နဲ့အခြားနေရာတွေမှာတော့မေလပြင်းပြအပူချိန်ထက်1ဒီဂရီစင်တီဂရိတ်စီတိုးလာတယ်လို့ဆိုထားပါတယ်။တနင်္လာရီကရင်မွန်စကိုင်းကချင်ကယားတို့မှာတော့နေရာကျကျနဲ့နေပြည်တော်မန္တလေးပဲခူးရန်ကုန်အေရဝတီချင်းနဲ့ရှမ်းဒေသတွေမှာတော့နေရာကွက်ကြားမိုးရွာနိုင်မဲ့အနေအထားရှိနေတယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။သတ္တရှင်များရှင် VOA ကနေမကြခင်မှာတင်ဆက်မဲ့ညဘက်9:00နာရီစနေတိုင်းမြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍဒုတဆုံနဲ့အမေရိကန်တခွင်အပြင်သိပ္ပံနဲ့နည်းပညာကဏ္ဍဆရာတွေကိုနားဆင်ကြဖို့ရှိပါတယ်။ VOA ကနေတောက်ကြနေတဲ့နေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လေးဦးကကြေညာပေးပါမယ်ရှင်။
အမေရိကန်ပြည်သူ့မှာလက်ရှိကျန်းမာရေးဆက်ရှောက်မှုဥပဒေကိုအစားထိုးမဲ့ Republican Party ရဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာမနေ့တုန်းကပုတ်ကတီကအတည်ပြုနိုင်ခဲ့ပြီးနောက်မှာပဲ Obama ကလိုလူသိများတဲ့ဥပဒေဟောင်းနေကုန်းချုပ်သွားပြီလို့သမ္မတ Donald Trump ကကြေညာလိုက်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကအဖုံးနှုတ်ချစားတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးအစားထိုးမဲ့ဥပဒေချမ်းကိုထောက်ခံမဲ့ပေးခဲ့ကြတဲ့ Republican အမတ်တွေချန်ရင်ပြီးသမ္မတ Trump ကအင်ဂျီရောမှာအောင်ပွဲခံခဲ့တာပါ။ရောက်ကိုရဲ့ချင်းချောင်းမှုတွေကိုရင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်ပြင်မှာလွတ်လပ်စွာဖြတ်သန်းသွားလာခွင့်အခြေခံမှုတွေကိုကန့်ဆွဲထားဖို့အမေရိကန်ကအရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ရောက်ကိုရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုတားဆီးရမှာအာဆီယံနိုင်ငံတွေအနေနဲ့တသန်နဲ့ထွက်ချဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအဖြစ်ပထမဆုံးချင်ဝါရှင်တန်မြို့တော်မှာအာဆီယံနိုင်ငံသားဝန်ကြီးအနေနဲ့မနေ့ကတွေ့ဆုံရမှာဝန်ကြီးရက်စတီလာဆန်ကတိုက်တွန်းလိုက်ကြပါစီရဲနိုင်ငံမှာပြစ်ခတ်တွေကိုရှင်းချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့လေယာဉ်တွေပြန်တန်းဝင်ရှိမှမဟုတ်တဲ့ကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။အန်တီယာကင်းရှင်းချောင်းတတ်မှတ်ထားတဲ့ဇုံနယ်မြေတွေကလေကြောင်းစစ်စင်ရေးတွေအထူးသဖြင့်နိုင်ငံကတပ်ဖွဲ့တွေကလေယာဉ်တွေကျူတင်အကြောင်းချက်ချမချချပြန်တန်းဝင်ရှိမှမဟုတ်တဲ့ကြောင်းကဇက်စတန်နိုင်ငံမှာကျင်းပတဲ့စီရဲညင်ရဲဆွေးနွေးပွဲကိုတက်ရောက်ခဲ့သူရုရှားကိုယ်စားကဒီကနေ့မှတ်ချက်ပေးပြောကြားခဲ့ရဟုရုရှားမီဒီယာတွေမှာကိုးကားဖော်ပြလိုက်ကြပါပြည်ထောင်နိုင်ငံမှာသမ္မတရွေးကောက်ပွဲမတိုင်ခင်၃ရက်လိုမှာပဲရှေ့ရန်ကပြေးနေတဲ့အလယ်လက်ဝါရီသမ္မတလောင်းအီမန်နျူရယ်မာကွန်ကိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကထောက်ခံကြောင်းပြောကြားခဲ့ပါတယ်။ရွေးကောက်ပွဲကအရေးကြီးပြီးတော့မာကွန်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေကိုနှစ်သက်သဘောချကြောင်းဟိုဘားမားကပြောဆိုခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လေးဦးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကိုရဲနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီစနေတိုင်းလိုင်းတူမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖန်ယူလာစေနိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျမ်းမာရှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.